ုဆက်ပြီးတော့အမေရိကန်ထိပ်တန်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။လက်ထိပ်တန်းနဲ့အဖမ်းခံရသူလူမဲ့အမျိုးသားအသက်ရှူမရတော့ဘူးလို့တောင်းပန်နေရင်ရဲရာရှိရဲ့ဒုက္ခအောင်မှာတေဆုံးသွားရတဲ့ဖြစ်ရက်ကြောင့်အမေရိကန်တလွာဆန္ဒပြပွဲတွေဖြစ်ပေါ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အေးချမ်းချမ်းနဲ့ဆန္ဒပြပွဲတွေကိုထောက်ခံပေမဲ့မဲမဲကျအခြေအနေတော့အရောက်မခံဘူးလို့ပြောပါရည်။ဒီသတင်းဆောင်မကိုတော့ VOA အင်ပြူရောသတင်းတောက်ပက်စီဝီတာကူဆွာရာကသတင်းပေးပို့တာဖြစ်ပါတယ်။ No justice, no peace.အမေရိကန်ပြည်အောင်စုမှာဆန္ဒပြပွဲတွေတစ်မျိုးနဲ့တစ်မျိုးပြန့်နှံ့ဖြစ်ပွားနေပြီးတော့အခင်းစတင်တဲ့ Minneapolis မြို့မှာတော့လုံခြုံရေးတပ်ဖွဲ့တွေချထားရသလိုအစိုးရရဲ့ညမထွက်ရမိန့်ကိုပါဆန့်ကျင်ပြီးတော့လူပေါင်းထောင်နဲ့ချီညဘက်တွေမှာပါဆန္ဒပြနေကြတာပါAfrican American အမျိုးသားတူဖြစ်တဲ့ George Floyd ကိုမေလ25ရက်နေ့ကရဲကဖမ်းဆီးတာမှာအင်အားအလွန်ကျွန်းသုံးလို့အဲ့ဒီအမျိုးသားလူများရှိမှတေဆုံးသွားရတဲ့ဖြစ်ရပ်ကိုကန့်ကွက်ပြီးတော့ဆန္ဒပြပွဲတွေစတင်ပေါ်ပေါက်ခဲ့ပါတယ်။လက်ထိတ်ခတ်ဖမ်းဆီးပြီးတဲ့သူကိုလမ်းပေါ်မှာဖိချထားပြီးတော့လက်ဝင်းကိုဒူးနဲ့ထောက်ထားခံရလို့သူကအသက်ရှူမရတော့ဘူးလို့တောင်းပန်ခဲ့တာကိုဗီဒီယိုမှာကြားရပါတယ်။အဲ့ဒီရဲရရှိ Derek Chauvin ကိုတော့အခုဖမ်းဆီးထားပြီးတော့အမြင့်ဆုံးထောင်နဲ့7နှစ်ခွဲထိချမှတ်နိုင်တဲ့လူသတ်မှုထောင်နဲ့6နှစ်ထိချမှတ်နိုင်တဲ့ကြိုတင်ကြံစည်မှုပါတဲ့လူသတ်မှုတို့နဲ့တရားစွဲထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဒီမှုနဲ့ပတ်သက်လို့အမြင့်ဆုံးစစ်ဆေးဖော်ထုတ်ဖို့ပြောထားတာပါ
။ We have peaceful protesters and support the rights for peaceful protesters. We can't allow a situation.
ဤဤချင်းချင်းစံသားပြကြသူတွေရှိပါတယ်။ဒီလိုဤဤချင်းချင်းစံသားပြသူတွေရဲ့အခွင့်အရေးကိုထောက်ခံပါတယ်။မီနီယားပိုလစ်မြို့မှာဖြစ်နေတာမျိုးကိုတော့လွတ်ထားပြီးဥပဒေမဲ့မဲမဲစီရိုက်တဲ့ဗျံပရာဖြစ်သွားမှမျိုးကိုတော့ခွင့်မပြုနိုင်ပါဘူး
။သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်ဆာမျက်နှာမှာလည်းရေးခဲ့ပြီးတော့အကြမ်းဖက်မှုကိုအားပေးအားမြောက်လုပ်တာဖြစ်တယ်လို့တွေ့တဲ့ကပြောတဲ့အဲဒီသမ္မတထရမ့်ရဲ့ရေးသားမှုတွေမှာလိုရရင်စစ်တပ်ကိုပါလွှတ်မယ်လို့သမ္မတကအခိုင်အမာပြောထားပါတယ်။ဒါ့အပြင်1960ပြည်လွန်တုန်းကမိုင်ယာမီရဲမှုပြောထားတဲ့လူမျိုးရေးခွဲခြားမှုစကားလူရဲမှုတွေဆောက်လုပ်တာနဲ့ပြင်မယ်လို့လည်းသမ္မတကရေးခဲ့ပါတယ်။ဒီလိုလုပ်တာဟာသမ္မတထရမ့်ကအကြမ်းဖက်ဖြစ်နေတဲ့အခြေအနေကိုမီးထိုးပေးနေတာဖြစ်တယ်လို့ဝေဖန်သူတွေကဆိုပါတယ်။မင်းနီဆိုတာပြည်နယ်မှာလူမျိုးကွဲဆက်ဆံရေးဘာသာရဲ့ပို့ချသူ Keith Mice ကအခုလိုဝေဖန်ပါတ
ယ်။ He's actually igniting the racial divisions. We're sitting on a powder keg as it is. We've been sitting on one.
လူမျိုးရေးကွဲပြားမှုတွေကိုပိုဆိုးအောင်လုပ်နေတာပါ။အခုဖြစ်နေတာကလုံးဝအတင်းဆောင်မခံတဲ့အနေထားပါ။ဒီသမရ2016မှာတက်လာကလေးကအချိန်တွေကပိုတောင်တဲပဲရှိပါတယ်။ဒါပေမဲ့ဒီမှာကလည်းဒီအနေထားဖြစ်နေတာနှစ်ရာနဲ့ချီပြီးလို့ပြောရင်လည်းမငင်းနိုင်ပါဘူး။အခုသမရကတော့မီးထိုးပေးတဲ့သူပေါ့လေ
။မီနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မောလ်စ်ကလည်းသူ့ရဲ့ပြည်နယ်မှာလူမဲအသိုက်အဝန်းတွေကမကျေနပ်မှုတွေ၊နာကျင်မှုတွေအမြင့်တွေနေတာဆယ်စုနှစ်ပေါင်းအတော်ကြာခဲ့ပါပြီလို့အတိအမှတ်ပြုပြောသွားခဲ့ပြီးတော့လူရဲမှုတွေအကြမ်းဖက်နေတာတွေကိုတော့ရပ်တန့်ဖို့တောင်းဆိုသွားတာပါ။
We cannot have it because we can't function as a society, and I refuse to have it take away the attention.
ကျွန်တော်တို့ဒါမျိုးလုပ်လို့မရပါဘူး။လူမှုအသိုက်အဝန်းနဲ့နေရင်ဒါမျိုးမဖြစ်နိုင်ပါဘူး။လေကင်းကြောင်တောင်အခြေမှာလူတယောက်ကိုဖိနှင်းထားတာမျိုးဖြစ်စီလောက်အောင်ဒီလူပေါင်းအတိုင်းဝိုင်းတွေကအယူသီးတဲ့လူမျိုးရေးခွဲခြားမှုတွေကိုကင်တွယ်ဖြေရှင်းဖို့လိုပါတယ်။ဒီကနေတခြားကိုလမ်းကြောင်းပြောင်းသွားတာမျိုးအဖြစ်မခံနိုင်ပါဘူ
း။ဆန္ဒပြပွဲတွေကတခြားပြည်နယ်တွေကွာကူးဆက်ဖြစ်ပွားနေပါတယ်။ကန်တက်ကီပြည်နယ်လူးဝစ်ဗေးမြို့မှာမလကအိမ်ထဲကိုရဲဝင်ရောက်ပြီးတော့ပြစ်ခတ်ရလို့တေသွားတဲ့လူမဲအမျိုးသမီးဘရော်နာတေလာအတွက်တရားစီရင်ပေးဖို့လူတွေဆန္ဒပြကြတာမှာလူ9ဦးတနတ်မှန်ခဲ့ပါတယ်။ဘယ်သူဖြစ်တယ်ဆိုတာမသိရပဲရဲဖြစ်တာတော့မဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်။လူပြုမဟုတ်သူတွေအတွက်ရှေ့ဆောင်အမျိုးသားအဖွဲ့အစည်းဥက္ကဋ္ဌဒဲရစ်ဂျော့ဆန်ကတော့
We used to hang a flag out of our window say anotherman was lynched yesterday we are at a point now that we should
လူတယောက်တရားလက်လွတ်အသက်ခံရတယ်ဆိုရင်ကျွန်တော်တို့ဗတွင်းပေါက်အပြင်ဘက်မှာအလံကိုချိတ်ဆွဲတာမျိုးလုပ်ခဲ့ကြပါတယ်အခုတော့ကျွန်တော်တို့ရှေ့ဆက်ပြီးအသက်တွေအဆုံးရှုံးမခံနိုင်တော့ဘူးဆိုတာပြသဖို့လူမှုကွန်ရက်ပေါ်မှာအလံချိတ်ဆွဲပြရမယ်အနေထားရောက်နေပါပြီ
အခုလို Mr. Flight တေဆုံးရမှုရဲ့နောက်ွယ်မှာအမြင့်တွယ်နေတဲ့လူမျိုးရေးခွဲခြားမှုရဲ့ဒဏ်ရာဟောင်းရှိနေလို့ဖြစ်တယ်လို့ဒီမိုကရက်ဘက်ကသမ္မတရာထူးအတွက်ဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ကပြောသွားပါတယ
် None of us can turn away. None of us can be silent. None of us can any longer can we hear the words
ဘယ်သူမှဒါကြီးကိုရှောင်နေလို့မရပါဘူး။ဘာမှဝန်မပြောဘဲနေနေလို့လည်းမရပါဘူး။အသက်ရှူလို့မရတော့ဘူးလို့ပြောနေတာကိုကြားရတဲ့ဘာမှမလုပ်ဘဲဒီအတိုင်းဆက်ပြီးတော့လက်ပိုက်ကြည့်နေလို့မရတော့ပါဘူး။
အခုလောလောဆယ်ဆိုရင်တော့ဂျော်ဂျီယာပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေကိုဖြန့်ချထားနိုင်မှုပြည်နယ်အုပ်ချုပ်ရေးမှုကစနေနေ့မနေ့အစောကြီးမှာပဲအရေးပေါ်အခြေအနေကြီးညာသွားပါတယ်။ဆန္ဒပြပွဲတွေရဲ့နောက်ဆက်တွဲဖြစ်ရပ်တွေအနေနဲ့တနက်သမားတဦးဆန္ဒပြလူအုပ်ထဲပြစ်ခတ်မှုကြောင့် Detroit မြို့မှာလူတဦးသေဆုံးခဲ့ရသလိုအတ္တလန်တာမြို့မှာတော့ရဲကားမိရှုခံရတာနယူးယောက်မြို့မှာတော့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားမှာထိတိုက်တွေ့ရတာဖြစ်ခဲ့ပါတယ်။အခုချိန်ဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ရင်းနဲ့ကြုံနေရတဲ့အချိန်ဖြစ်လို့အခုဆန္ဒပြမှုတွေအတွင်းမှာအရက်သားတွေနဲ့ရဲတွေတဦးနဲ့တဦးနိနေကက်ကက်ရှိနေတာကနေရောဂါပိုးကူးစက်မှုတွေပြန်မြင့်တက်လာမှာကိုအများကအစိုးရနေကြပါတယ်ရှင်။ကျွန်မဧသနာကျော်ပါ။